မချာသေးခင်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကရင်နီဒေသမှာမြေမြုပ်မိုင်းတွေရှင်းလင်းဖို့ကြိုးပမ်းနေတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ကပြောပါတယ်။တိုက်ပွဲတွေကြောင့်ဘေးလွာတင်းရှောင်နေရတဲ့ဒုက္ခသည်တွေကတော့မိုင်းအန္တရာယ်ကိုစိုးရိမ်နေကြဆဲပါ။ဒီကရင်နီဒေသအခြေအနေကိုရန်ကုန်ကပေးပို့လာတာမိုင်းသက်စင်ပြောပြပေးပါအောင်ခင်ဗျာ။
စီပရိပခါတွေပြင်းထန်ခဲ့တဲ့ကရင်နီဒေသမှာရင်ဆိုင်နေရတဲ့မြေမြုံမိုင်းအန္တရာယ်ကိုရှင်းလင်းနိုင်ဖို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကကြိုးပမ်းနေကြပါတယ်။မကြာသေးခင်တုန်းကစတင်လိုက်တဲ့မိုင်းရှင်းလင်းရေးအခြေအနေနဲ့ပတ်သက်လို့ဒီမော့ဆုပ်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဗဟိုပြန်ကြားရေးဌာနကအခုလိုရှင်းပြပါတယ်
။အရင်ကပါဆက်ဆက်ထိုင်ခဲ့တဲ့နေရာတွေပေါ့မိုင်းထောင်ထားခဲ့တော့အဲ့ဒါပြန်ရှင်းလင်းရှင်လင်းရေလုံးနေရအာခက်ခဲတော့အများကြီးရှိပါလေအဲရှင်လင်းနေနေရာမှာတော့စီဖိုးတွေအဲအမျိုးဖိုးတွေပြီးတော့မိုင်းရလည်းတော့အများကြီးရပါလေဆိုတော့သူတို့တော့အာတင်ပြတော့မရှိသေးဘူးတော့အတိတ်စိတ်လာပြောပြတာမရှိဘူးပေါ့တော်တော်များတော့ရပါလေ
မိုင်းရှင်လင်းရမှာထိခိုက်တရန်ရရှိသူတချို့ရှိခဲ့ပေမဲ့လေအသက်အန္တရာယ်စိုးရိမ်ရတဲ့အထီတော်မရှိဘူးဆိုပြီးတော့လေပြောပါလေစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်အင်အားစုတွေကြားတိုက်ပွဲတွေအတွင်းမှာမြေမြုံမိုင်းအသုံးပြုမှုတွေကြောင့်လက်နက်ကိုင်ပြည်ပခါတွေငြိမ်သက်နေပေမဲ့လေဒေသခံတွေကတော့နေရပြန်ဖို့စိုးရိမ်နေကြပါလေရှမ်းပြည်တောင်ပိုင်းအောင်ပန်းမြို့နယ်မှာခိုလုံနေတဲ့ဒီမော့ဆုမြို့နယ်ကုန်းသာရွာသားတယောက်ကတော့နေရမပြောင်းရဘူးလို့အခုလိုပြောပါလေ
။ပြန်မနေနိုင်တယ်။ကျွန်တော်ကမှပြန်နေလို့မြန်မာတွေကဘောကတော့ပြန်ရှင်းနေပြင်းနေတယ်။အချို့ရွာတွေကရှင်းရှင်းနေပြီပေါ့နော်။ကျွန်တော်တို့ရွာဖက်တော့မရောက်သေးဘူးလို့ပြောတယ်။
အလားတူစီဆိုင်မြို့နယ်မှာခိုလုံနေတဲ့ KNY ဒေသခံတယောက်ကလည်းလုံခြုံရေးအတွက်စိတ်မချရသေးဘူးလို့ပြောပါလေ။
သူကအသက်ပေးပြီးတော့အဲ့ဒီဒီမြေမာရရှင်လေးပေးတဲ့အတွက်လဲသူတို့အញ្ញံကျေးဇူးတင်တယ်ပေါ့နော်။ဒါပေမဲ့လို့ပြည်သူတွေကပြန်ဖို့ဆိုလဲလောလောဆယ်ဆယ်ချတဲ့အချိန်ရောမဟုတ်သေးဘူး။ဟိုရခံတော့ချက်ချင်းတော့ပြေးမပြတ်ချင်သေးပေါ့နော်။ဒါမျိုးမရှင်းနေဆိုပေမဲ့လောလောဆယ်ပြည်သားတို့ဘာလို့ဖြစ်ချင်မှဖြစ်မယ်တလုံးတလုံးကြံလာနေဖြစ်ဖြစ်မှာပေါ့နော်။အစီအံနေဖို့ဆိုရင်ဟိုဆယ်ချတဲ့အချိန်ရောမရှိသေးအဲ့ဒါမလုံးလုံးပြန်နေတော့မရှိသေးဘူး။
ဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေအတွင်းမှာမြန်မာစစ်တပ်ကအသုံးပြုတာဟာစစ်ရာဇဝတ်မှုမြောက်တည်ဆိုပြီးတော့ပြီးခဲ့တဲ့နှစ်ဇူလိုင်လမှာပဲနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ Amnesty International ကသတိပေးပြောဆိုထားပါတယ်။မြေမြုံမိုင်းအသုံးပြုမှုကိုနိုင်ငံတကာမှာတားမြစ်ထားပေမဲ့လေကီယနီဒေသကြီးရွာအခု20ထက်မနည်းမှာစစ်ကောင်စီတပ်တွေကမြေမြုံမိုင်းတွေကိုအသုံးပြုခဲ့ပြီးတော့လူရောက်20ထက်မနည်းတည်ဆုံးခဲ့တယ်ဆိုပြီးတော့ကိုတွေ့သိရှိရတဲ့သူတွေကိုကူကပ်ပြီးအစီရင်ခံစာမှာဖော်ပြထားခဲ့တာပါ။မြန်မာနိုင်ငံတွင်ပြည်ပခဒေသတွေမှာစစ်ဘက်အရက်ဘက်ပြစ်မှတ်မခွဲဘဲနဲ့မြေမြုံမိုင်းတုံးနေတာတွေကြောင့်အရက်သားထိခိုက်တည်ဆုံးမှုတွေတွေ့လာတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်ရှင်။